မဟာတကြံကာလတန်ချက်ရွဆိုရာမှာတက်မတော်ကိုထိခိုက်စေတဲ့ဆိုပြီးဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဦးဆောင်သူ၅ယောက်ကိုအမှုဖွင့်ထားတာနဲ့ပတ်သက်လို့မယံကုန်တရားရုံးကဒီကနေ့အာမခံမပေးခဲ့ပါဘူး။ဒါပြင်တက်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ဝေဖန်ထောက်ပြနေတာတွေကိုတရားမစွဲဘဲတီးခံသင့်တယ်လို့လည်းသုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
တကြံကာလမှာတန်ကျက်ရွတ်ဆိုတဲ့တောင်တို့မျိုးဆက်တန်ကျက်ဖွဲ့ဦးဆောင်သူ၅ဦးကိုတန်ကျက်ထဲမှာတမတော်ကိုထိခိုက်စေတဲ့အုံလုံးနေပါဝင်ခဲ့တဲ့အတွက်ရန်ကုန်တိုင်းစစ်တပ်နာချုပ်ကဒုတိယဘုံမှူးကြီးတန်ထုံးမြင့်ကတရားလိုပြုလုပ်ပြီးပုံမှန်၅ကာကြီးအကြီးအမျိုးပြည့်စုံမှုနဲ့တရားဆွဲဆိုထားတာဖြစ်ပါတယ်။တရားဆွဲဆိုခံရတဲ့လူတွေဖြစ်တဲ့ရေရလွင်၊ပန်ရဲသူ၊ပန်ပြိုမင်း၊ဖိုးသားနဲ့ကီကန်တို့ဟာဒီနေ့မယံကုန်တရားရုံးမှာလာရောက်ဆစ်ဆီးခံခဲ့ပြီးသူတို့ကတော့တရားရုံးကအာမခံမပေးခဲ့ပါဘူး။ဒီကနေ့တရားရုံးအခြေအနေနဲ့ပတ်သက်လို့သူတို့ရဲ့အကျိုးဆောင်တရားလူတော်ရှင်နေဥရောပဆောင်က
ရန်ကုန်တိုင်းစစ်တပ်နာချုပ်ကဒုတိယဗိုလ်မှူးကြီးတန်းတော်ကြီးကနေတရားလိုလုပ်ပြီးတော့ဧပြီလ18ရက်နေ့ကဥတိုက်လျှောက်ထားဆွဲဆိုပါတယ်။အဲဒီဆွဲဆိုတဲ့အမှုကိုမြန်မာမျိုးနဲ့တရားရုံးကရပ်သက်ကြီးဦးပုံမှန်95ကကြီးရဲ့လက်ခံပြီးတော့ဒီနေ့ရုံးချင်းထားတာအဲ့ဒါရုံးချင်းရောက်တဲ့အခါကျတော့အာမခံခွင့်မပြုတဲ့အတွက်အခုအင်းစိန်တောင်ကိုရောက်ရှိသွားပါတယ်
။ဒေါင်းလူမျိုးဆက်တန်ကြဖွဲ့ဟာတန်ကြစင်စားမတင်မဲဘေးနားပွဲယူနာကစိတ်တန်းရလက်ဖက်ရည်ဆိုင်မှာဖြိုပြီးခဲ့ရမှာတက်မတော်ပေါ်ထိခိုက်ရှိတဲ့အုံလုံးနဲ့ပါဝင်တဲ့အတွက်အခုလိုတရားဆွဲဆိုခံရတာဖြစ်ပါတယ်။ဒေါင်းလူမျိုးဆက်တန်ကြဖွဲ့ဟာတရားဝတီတိုင်းမှာဖြိုပြီးစဉ်တုန်းကလူအုပ်နဲ့နှောက်ယှက်တာလဲခံခဲ့ရပါသေးတယ်။သူတို့ကိုအရာဝတီတိုင်းဒေသကြီးပသိမ်မြို့မှာလဲ95ကအပါဝင်ပုံမှန်တချို့နဲ့တရားဆွဲဆိုထားတာရှိပါတယ်။တန်ကြပ်ဖြော်ပြမှုကိုလူမှုကွန်ရက်ပေါ်မှာလွှင့်နေခဲ့တဲ့အတွက်သူတို့9ယောက်အပါဝင်25ယောက်ကိုတရားဆွဲဆိုထားတယ်လို့စွပ်စွဲခံသူတွေကပြောပေမဲ့ရဲတပ်ဖွဲ့ကတရားဝင်အကြောင်းကြားလာတာမျိုးတော့မရှိသေးပါဘူး။ဒေါင်းတို့မျိုးဆက်တန်ကြပ်တင်ဟာတန်ကြပ်စင်စားမတင်ပဲပြစ်တိုင်းဖြော်ပြလာတာဒီနေ့နဲ့ဆိုရှင်းနေရှိပါပြီ။အရင်ဆိုအောင်လက်ထက်ကလေးကဖြောပြခဲ့ပြီမဲ့အခုလိုတရားဆွဲဆိုခံရတာမရှိခဲ့ပါဘူးတရားဆွဲဆိုခံရတာနဲ့ပတ်သက်လို့ဒေါင်းတို့မျိုးဆက်ဖွဲ့ကမရှားရမုံက
ကျွန်တော်တို့နှစ်ဆယ်နှစ်တိုင်းကျွန်တော်ကမှဆက်တာမကြည့်ခဲ့ဘူးပြီးတော့ကျွန်တော်တို့စက်တိုင်းကျွန်တော်ဖြောချဖို့ကအရင်လက်ရှိကတော့ဒီဘန်းကဖြစ်နေရဲ့ရန်ကုန်ချင်းဆိုတော့အဲ့ဒါကျွန်တော်လည်းထောက်ကြရဲအဲတရားဝင်ဆိုတော့ကျွန်တော်ထောက်ကြရဲခေါ်ကြရဲအဲ့ဒါခေါ်ကြရဲဒါပေမဲ့တက်ဆွေနှစ်တိုင်းအရင်စိတ်ဝင်စားချက်အစိုးရလက်ထက်တော့လည်းဒီတိုင်းနဲ့အဲတောက်လျှောက်လုပ်ခဲ့တဲ့ပုံမှာလည်းအရင်နှစ်ကျတော့နှစ်ကပေါ့ကအကြီးဆုံးတော့မဖြစ်ရဘူးနှစ်ကအဲဟိုဘယ်လိုပြောရမလဲပြန်ဆွဲဆိုမှုမရှိခဲ့ဘူးတော့ကျွန်တော်ကအချင်းကြောင့်နှစ်ကတော့ဆက်ပြီးတော့ဖြစ်တာပထမအရင်စိတ်ဝင်စားချက်ဖြစ်တော့အဲ့လိုမျိုးတော့လုပ်ခဲ့ကြတယ်ပြန်ဆွဲတာပိုင်းကလည်းမရှိခဲ့ဘူးအဲ့တော့နှစ်ကဆက်ပြီးတော့ဖြစ်လဲပြန်ဆွဲမယ်ဆိုအတန်ကြီးတယ်ဒီကိစ္စကလည်းဆက်မှလည်းကျွန်တော်တို့လုပ်ခဲ့တယ်ဒါပေမဲ့ဒီလိုတရားစွဲဆိုထိတာမရှိခဲ့ဘူးအဲ့တော့သူတို့ကအဲ့လို၆တာဆက်လာတာအဲ့လိုရှိရဘူး၆တာဆက်လာတာတရားစွဲတော့မယ်လို့ပြောတော့အဲ့လိုကြောက်ခဲ့တာရှိတယ်တို့တော့လည်းမစွဲကြမရှိခဲ့ဘူးဆရာလည်းခမကျွန်တော်တို့တရားစွဲကြချင်တာ
တရားစွဲဆိုတာနဲ့ပတ်သက်လို့လည်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတန်အဖွဲ့ကမောင်ဆောင်ခါက
တော်တော်လေးနဲ့တာမျိုးမလုပ်တဲ့မူတကယ်လို့ဒီတမန်ဟာဒီမျိုးရှင်ရဲ့ကိုဟိုကြွားမယ်ဟိုဒီမျိုးရှင်ရဲ့အောင်သူကအော်ဖော်ဆောင်ခဲ့တယ်လို့ဒီလိုတွေ့ရုံကြီးရဲ့ဆိုရင်ဒီတန်ကျက်ထူးဖြောပြတဲ့ဒီအခြေခံအန်ဒီဝေဖန်မှုဘောနော်အခြေဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်လေးဟူတာမှာပဲအဲမသိမိခံတဲ့နဲ့ဒီလိုရင်းနဲ့ဒါကိုနားလည်လက်ခံတဲ့လို့ကျွန်တော်မြင်တယ်
။ဘာသာငါကာကြီးကအာမခံပေးလို့မရတဲ့ပုံမှန်တစ်ခုဖြစ်ပြီးတရားသူကြီးရဲ့စင်ရင်လုံးတရားနဲ့သာအာမခံပေးလို့ရပါတယ်။နောက်လာမယ့်ရုံးကြီးကတော့ဧပြီ29ရက်နေ့မှာပြန်လည်ချင်းစုခဲ့ပါတယ်ခင်ဗျာ။